အခုတော့ចောင်းသားတက်မတော်ကဥဆောင်ကော်မတီဝင်တဦးရုတ်တရက်ကွယ်လွန်သွားတဲ့အကြောင်းကိုပြောပြပါရစေရှင်ထိုင်းမြန်မာနယ်စပ်အခြေစိုက် ABSDF မြန်မာနိုင်ငံလုံးဆိုင်ရာចောင်းသားများဒီမိုကရက်တစ်တပ်ဦးရဲ့လက်ရှိဗဟိုဥဆောင်ကော်မတီဝင်ဦးကျော်ကိုဟာမေလ18ရက်ညပိုင်းကနှလုံးရက်ပြီးထိုင်းနယ်စပ်မဲဆောက်မြို့မှာကွယ်လွန်သွားခဲ့ပါတယ်။လူချစ်လူကင်များလာတဲ့ဦးကျော်ကိုအတွက်သူ့ရဲ့လှုပ်ဖော်ကင်ဘက်တွေကစိတ်မကောင်းစွာနဲ့နှမျောတတဖြစ်ပြီးတော့ကြံရစ်ခဲ့ကြပါတယ်။ကိုညဝင်းအောင်ကဒီအကြောင်းကိုပြောပြပေးပါမယ်ရှင်
။ ABSDF ចောင်းသားတက်မတော်မှာအရင်ကတပ်မှုတူအဖြစ်တောင်းဝန်ထမ်းခဲ့တယ်လို့EBSDF ရဲ့အထွေထွေအတွင်းမှုဒုဥက္ကဋ္ဌစတဲ့တာဝန်တွေထမ်းခဲ့မှုတဲ့ကိုကျော်ကိုကိုဝင်းခေါ်ကိုကျော်ကိုဟာမေလ18ရက်ညနေပိုင်းမဲဆောက်မြို့မှာဘလုံးကန်ရင်အမောဖောက်ပြီးနှလုံးရသေဆုံးသွားရတာဖြစ်တယ်လို့ကိုကျော်ကိုမကွယ်လွန်ချိန်လေးမှာသူ့နဲ့အတူဘလုံးကန်ခဲ့တဲ့ AABBB နိုင်ငံရေးအကြီးအကဲများကူညီစောင့်ရှောက်ရေးအသင်းတွဲဖက်အတွင်းမှုကိုဘူကြီးကအဖြစ်ပြက်တွေကိုခုလိုပြောပြပါတယ
်ညနေ6နာရီနဲ့9နာရီကိုကျွန်တော်တို့ဒီဘလုံးတူကန်နေတာကန်နေရင်းနဲ့ခုနိုင်ကျော်တော့ပေါ့အဲ့လိုပွဲပြီးရနေအချိန်မှာပဲသူဘောလုံးကပ်ပြီးတော့ပြည့်လေတော့ပေါ့လေတော့ပြီးရနေပြီးပြန်ပြီးတော့တရိပ်ပလဲလာတော့ပေါ့ကျွန်တော်တို့အဲ့ရနေပြီးတော့ကျွန်တော်ဟိုဆေးရုံကျွန်တော်တို့ရေးပေါ်ပို့ပါတယ်ပို့ပြီးတော့ကျွန်တော်ဆေးရုံမှာလည်းဒီဆက်နေတဲ့နှလုံးပြန်လို့ပါလေရှိတယ်ဒါပေမဲ့သူဘလုံးပေါ်ပြအဆင်မပြေတော့ပြန်ပြီးတော့တရိပ်လေရတာမျိုးမရှိတော့သူကဟိုအေးသေးတယ်တည်ငြိမ်တယ်ကျန်တဲ့နေရာကိုအေးစေတီအင်းကြီးနဲ့ဖြည့်ရှင်းရတယ်ပြီးရကကျတော့ဒီတော်တော်လေးလေးကြိုးစားရတယ်ပေါ့နေဆက်မှာတော့လူတော်တော်များများကသူ့ရဲ့အေးစေတဲ့တင်ငယ်နဲ့ကြိုးစားတဲ့ပြဿနာကိုတော်တော်များများသဘောလည်းကျကြပါတယ်ကျွန်တော်လည်းသဘောကျပါတယ်နေလေးလေးသာပါတယ်ကျွန်တော်တို့အတွက်ဒီမှာတဲ့ဆုံးရှုံးမှုတစ်ခုပ
ါမြန်မာနိုင်ငံမှာဆက်အနာရှင်စနစ်ကြီးစိုးခဲ့တဲ့1988ခုနှစ်ကာလနောက်ပိုင်း ABSDF ចောင်းသားတက်မတော်ရဲ့အခမ်းအနားကြီးမားခဲ့တာပါကိုကျော်ကိုဟာ EBSDF မှာတာဝန်တွေအမျိုးမျိုးထမ်းဆောင်ခဲ့သူလူချစ်လူခင်များသူတူဖြစ်တယ်လို့ EBSDF ဥက္ကဋ္ဌဟောင်းဦးမိုးသီးစုံကပြောပါတယ
်တတိယပြအကြောင်းတွေကတော့88မှာသူကအငယ်ဆုံးပုံကော်မတီဖြစ်လာတယ်အသက်ငယ်ဆုံးနဲ့လာ EBSDF ဒုဥက္ကဋ္ဌသူဖြစ်တယ်သူ့ရဲ့ဘော်ဒီဖြစ်ကြတယ်သူကြားတဲ့အချက်တွေကတော့သူကလက်ရုံးရီရောနှလုံးရီရောပြည့်စုံတယ်လို့ကျွန်တော်တို့အဲ့လိုပဲမြင်တယ်ဆိုတော့သူကတက်မှုလုပ်ခဲ့တယ်သူကတကယ်တော့စစ်ရေးဘက်မှာအားတန်ပြီးအာတာဝန်ယူခဲ့ရတဲ့ရဲဘော်တယောက်တခါကျွန်တော်တို့နိုင်ငံရေးလိုအပ်ချက်တွေဖြစ်လာတော့သူ့ကိုနိုင်ငံရေးဘက်ပြန်ချွေတော့လေအာလိလာရေးအားကောင်းတယ်ချက်ချင်းပဲသူ့ရဲ့ပြောင်မြောက်တဲ့ရည်ချင်းတွေကိုပြလာတယ်အခုကျွန်တော်တို့ဒီမှာလူကောင်းတွေတိတ်ရှားနေတဲ့အချိန်မှာဟဲ့လားသူ့လိုလူတယောက်ဆုံးရှုံးသွားတဲ့အတွက်ကျွန်တော်တို့အရန်ဝမ်းနဲ့ထိခိုက်မှုဖြစ်တယ်နောက်တစ်ခုကပို့ဆိုတာကသူကဒီနောက်တစ်ပတ်လောက်ဆိုရင်အမေရိကကိုလာဖို့ရှိတယ်ဟိုအမှတ်မတင်လေးရပိုင်းလေးတွင်မှာပဲအခုလိုဒီတိုင်းနဲ့သွားတာပေါ့ဗျာဆုံးပါသွားတော့အဲ့တော့ဒါကကျွန်တော်တို့အတွက်ကောပါစင်ရဆုံးရှုပ်မှုဟလာထိခိုက်ခံစားရတယ်။နောက်အဖွဲ့စည်းအတွက်လည်းဆုံးရှုံးနေတာမျိုးတစ်ခုပဲလို့မြင်တယ်
။ထိုင်းနေဆက်ကတော်လိုင်းကာလဂျိုးပန်းခဲ့ကြတဲ့ EBSDF ရဲဘော်တွေထဲမှာကိုကျော်ကိုဟာအဖွဲ့အစည်းနဲ့တော်လိုင်းရေးအပေါ်အလေးနဲ့ထားသူအဖြစ်သူကြုံဆုံခဲ့မှုကြောင့် EBSDF ဥက္ကဋ္ဌဟောင်းဒေါက်တာနိုင်အောင်ကပြောပါတယ်
။သူကဟိုရဲဘော်ကောင်းလည်းဖြစ်ပါတယ်။နောက်ပြီးတော့ခေါင်းဆောင်ကောင်းလည်းဖြစ်ပါတယ်။တော်လည်းရူလေတကယ်ဘူးပဲလေးလေးလက်နဲ့ဟိုခိုင်ခိုင်မာမာယုံကြည်တယ်အဖွဲ့စည်းအတွက်လည်းအမြဲတမ်းဟိုကာကွယ်ဆောင်ရှောက်တဲ့လူဖြစ်ပါတယ်နောက်ပြီးတော့သူကတကယ်ကိုပဲယူသားအနေကုတ်ကုတ်နေတဲ့လူဖြစ်တယ်သူနဲ့သူမိသားစုအတွက်ဆိုရင်ဘယ်တော့မှဘာမှတောင်းဆိုတတ်တဲ့လူမျိုးမဟုတ်ဘူးနောက်သူများအတွက်ကိုပဲဘာလို့ပြီးနိုင်မလဲဆိုတော့အမြဲတမ်းစဉ်းစားနေတဲ့လူဖြစ်ပါတယ်ဗျာကျွန်တော်တို့အနေနဲ့တော့တကယ်ကိုကောင်းမွန်တဲ့ရဲဘော်ကောင်တယောက်ဆုံးရှုံးသွားတယ်လို့ထင်ပါတယ်တကယ်ကိုပဲဒီစလင်မတော့အရင်မတော့ကွမစာကျမကြီးလည်းအင်မန်လိုက်စားတဲ့လူပေါ့နော်အဲ့ဒါကမှယူတည့်တဲ့ခါတည်းတေမင်းကဒီလိုကြီးချားပြတ်ခေါ်သွားတဲ့အတွက်ကြောင့်မလို့ဟိုအလုံးကိုပဲစိတ်မကောင်းဖြစ်ရပါတယ
်မွန်ပြည်နယ်မုဒုံမြို့ဇာတိဖြစ်တဲ့ကိုကျော်ကိုဟာ1988ခုနှစ်စက်တင်ဘာလစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းထိုင်းမြန်မာနယ်စပ်ကိုတောခိုလာတဲ့ចောင်းသားတူဦးဖြစ်ပြီး EBSDF တပ်ဖွဲ့ကိုဝင်ရောက်လာခဲ့တာပါသူကွယ်လွန်ချိန်မှာအသက်50ကျော်ရှိပြီးဇနီးနဲ့သမီးတစ်ယောက်ကျန်ရင်းခဲ့ပါတယ်ခင်ဗျာ
ကိုညံဝင်းအောင်ပြောပြသွားတာပါရှင်